ဟောင်ကောင်ဒီမိုကရေစီကိုအားပေးတဲ့ဥပဒေကိုအမေရိကန်ကအတည်ပြုခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သင်္ဘောတွေဟောင်ကောင်မှာကန့်ကွက်ခွင့်ပေးထားတဲ့ခွင့်ပြုချက်ကိုယာယီရပ်ဆိုင်းလိုက်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့အဓိပ္ပာယ်မရှိတဲ့လုပ်ရကြောင်းအမေရိကန်စစ်သင်္ဘောတွေလေယာဉ်တွေကိုဟောင်ကောင်ပိုင်နယ်ထဲနားခွင့်ပြုထားတဲ့ခွင့်ပြုချက်ကိုဆိုင်းထားဖို့တရုတ်အစိုးရကဆုံးဖြတ်ခဲ့ကြောင်းတရုတ်အစိုးရပြောခွင့်ရဟွာချုံရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုသွားတာဖြစ်ပါတယ်။အမေရိကန်အနေနဲ့အမှားကိုပြင်ဆင်ဖို့နဲ့ဟောင်ကောင်နဲ့တရုတ်ပြည်တွင်းရေးကိုဝင်ဆွဲနေတဲ့လုပ်ရက်တွေရပ်ဖို့လဲတရုတ်ကတိုက်တွန်းတယ်လို့ဆိုခဲ့ပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြမှုရဲ့အပေါ်စိုးစိုးဝါးဝါကိုင်တွေတုံ့ပြန်တယ်လို့ဆိုတဲ့အမေရိကန်အခြေစိုက် NGO အဖွဲ့တချို့ကလည်းအရေးယူတန်းခတ်လိုက်ပါတယ်။အဲ့ဒီအဖွဲ့တွေထဲမှာ National Endowment for Democracy NED, Human Rights Watch,Freedom House စတဲ့လူခွင့်ရေးကိုအားပေးနေတဲ့အဖွဲ့တွေပါပါတယ်ဒီသတင်းနဲ့တစ်ဆက်ထဲမှာပဲအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တွေကိုရရှိဖို့ဆွေးနွေးနေမှုတွေရပ်ဆိုင်နေတယ်လို့ New York ဆိုတဲ့သတင်း website ကဖော်ပြခဲ့ပါတယ်ဟောင်ကောင်လူခွင့်ရေးနဲ့ဒီမိုကရေစီဥပဒေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးအတည်ပြုခဲ့လို့ဆွေးနွေးမှုတွေရပ်သွားကြောင်းနဲ့သမ္မတရှီဂျင်ပင်အနေနဲ့ပြည်တွင်းနိုင်ငံရေးအခြေအနေတည်ငြိမ်အောင်အချိန်ဆောင်ဖို့လိုတယ်လို့အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့နှိစက်သူရဲ့အပြောကိုကိုးကားပြီးတော့သတင်းမှဖော်ပြပါတယ်ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်တရုတ်ပြည်မှာကြီးကိုလိုလားတဲ့အစိုးရကနှိမ်နင်းနေတာကြောင့်ဟောင်ကောင်ကိုအမေရိကန်ကပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုနှစ်စဉ်ပြန်လည်သုံးသပ်ဖို့နဲ့ဟောင်ကောင်အထူးရုံးနှိမ်နင်းရေးရဲတပ်ဖွဲ့ရဲ့အသုံးပြုတဲ့လက်နက်တွေရောင်းချမှုပိတ်တင်ဖို့ပါဝင်တဲ့ဥပဒေချမ်းနှစ်ခုကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ကလက်မှတ်ရေးထိုးအတည်ပြုခဲ့တာဖြစ်ပါတယ်